American သမ္မတဟောင်း Barack Obama က Democratic Party သမ္မတလောင်း Joe Biden အတွက်မဲဆွယ်စည်းဝေးလှုပ်ရှားမှုကိုပုံတုံးဒီမှာစတင်လိုက်ပါတယ်။သူလက်ထက်ကဒုတိယသမ္မတဖြစ်တာဝန်ယူခဲ့သူ Biden အတွက်လူမဲမဲဆန္ဒရှင်တွေနဲ့အသက်အရွယ်ငယ်ရွယ်သူတွေရဲ့ထောက်ခံမှုတွေရရှိစေဖို့ဦးတည်ပြီးအခုလိုမဲဆွယ်စည်းဝေးခီးထွက်တာဖြစ်ပါတယ်။ဒါဟာနိုမာလာသမ္မတရွေးကောက်ပွဲအတွက်အသက်59နှစ်ရှိပြီဖြစ်တဲ့သမ္မတလောင်း Obama ရဲ့ပထမဆုံးကြိမ်လူကိုယ်တိုင်မဲဆွယ်ပွဲလည်းဖြစ်ပါတယ်။ဗိုလ်တော်ကြီးကပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲလ်ဖီးယားမြို့ကအာကစားကွင်းထဲကောက်ကူစီနဲ့လာရောက်ကြတဲ့မဲဆန္ဒရှင်တွေကိုမဲဆွယ်တရားဟောမှာဖြစ်ပါတယ်။သမ္မတထရမ့်ကတော့ရွေးကောက်ပွဲအနိုင်ရရေးတော့ချက်ကြတဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်မှာမဲဆွယ်ပွဲတွေလုပ်မှာဖြစ်ပါတယ်။လူထုသဘောထားစစ်တမ်းတွေမှာသမ္မတထရမ့်ရဲ့ရှေ့ကပြေးနေတဲ့အသက်89နှစ်ရှိပြီဖြစ်တဲ့ဂျိုးဘိုင်ဒန်ကတော့ဗိုလ်တော်ကြီးမှာတတိယမြောက်နေ့ဇက်တိုက်လူတို့နဲ့တွေ့ဆုံပွဲလုပ်ဖို့မရှိဘူးလို့ပြောပါရတယ်။ဂျိုးဘိုင်ဒန်ဟာတန်နစီပြည်နယ်နက်ရှ်ဘီမြို့မှာဒီကနေ့တာတာပရိနေမှာကျင်းပမယ့်စကားစစ်တိုးပွဲအတွက်ပြင်ဆင်နေတယ်လို့သူ့ရဲ့မဲဆွယ်စီအိုရဲ့အဖွဲ့ကပြောပါရတယ်။